တမ်တာဒေါ်နယ်ထရမ်ကိုတရားစွဲဆိုရေးအောက်လွှတ်တော်ကစုံစမ်းနေတာမှာအဓိကအာရုံစိုက်နေတာကတော့နိုင်ငံရေးပျော့ကပါတဲ့ကိစ္စရပ်တစ်ခုဒီတမ်တာထရမ်အတွက်လှုပ်ပေးမယ်လို့ယူကရိန်းခေါင်းဆောင်ကဂရိပေးတဲ့အထိအမေရိကန်ကပေးမယ်လို့ပြောထားပြီးသားစစ်ရေးအကူအညီကိုတမ်တာအင်ဂျူရောကစိုင်းထားခဲ့သလားဆိုတဲ့အချက်ပဲဖြစ်ပါတယ်ဒီကိစ္စမှာတမ်တာပါဝင်တဲ့အခန်းကဏ္ဍကိုလွှတ်တော်အမတ်တွေကစုံစမ်းစစ်ဆေးနေကြပါတယ်ဒီအခြေတင်ဖြစ်နေတဲ့ကိစ္စမှာအဓိကပါနေတဲ့စစ်ရေးအကူအညီကဘာပါလဲဒီအကူအညီကယူကရိန်းအတွက်ဘာကြောင့်သိအရေးကြီးတာပါလဲဒီ VOA တန်တမန်ရေးရသတင်းတော့စန်ဒီစိန်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်2014ခုနှစ်မှာယူကရိန်းရှေ့ပိုင်းကိုရုရှားကကျူးကျော်ဝင်ရောက်ပြီးယူကရိန်းပိုင်ခရီးမီးယားဒေသကိုသူ့ပိုင်နဲ့ထဲသိမ်းယူလိုက်ပါတယ်အဲ့ဒီချိန်ကလေးကစားလို့ယူကရိန်းအနေနဲ့ပိုပြီးအားကောင်းတဲ့အိမ်နီးချင်းရုရှားရန်ကနေကိုကိုကိုကောက်ခွဲဖို့အမေရိကန်ကစီးရေးအကူအညီဒေါ်လာ 1.6 ဘီလီယံကျော်ပေးခဲ့ပါတယ်ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာလည်းရုရှားကကြော်တော့ခံပေးထားတဲ့တိချောက်ခွက်ထွက်ရေးဝါရီတွေကိုယူကရိန်းကတိုက်နေရတာပါ။အတ္လန်တစ်ကောင်စီကသူတွေတည်သူဖြစ်တဲ့မာ့ခ်စီမာကော့ဖ်စကီကအခုလိုပြောပါတယ်
။ So since that time both the Obama and the Trump administrations have provided Ukraine more significant
အဲ့ဒီချင်းရဲဆာလို့ Obama အဆိုရရော Trump အဆိုရရပါပူပြီးအရေးပါတဲ့စစ်ပစ္စည်းကိရိယာတွေယူကရိန်းကိုပေးလာခဲ့တာပါ။မြောက်ဒုံကီလိုလက်နက်တွေဝင်လာတာကိုသိနိုင်တဲ့ရေဒါတွေညာကြည့်မျက်မှန်တွေဟန်ဗီကားတွေစစ်သုံးခမောက်တွေစသည်အဖြစ်ပါဝင်ပါတယ်။ထရမ့်အဆိုရကတော့အိုဘားမားအဆိုရမပြေးကျင်ခဲ့တဲ့တခရဲလက်နက်တွေပူပြီးခဲ့ပါတယ်။တင်ကာဖြတ်ဒုံကီတွေအပြင်အစီပိုင်းမှာခွဲထွေးဝါဒီတွေကိုတိုက်ခတ်တဲ့အခါအထောက်အကူဖြစ်စေဖို့အတွက်စစ်သင်တန်းတွေလည်းပူပြီးခဲ့ပါတယ်
။တမရဟောင်းဘရက်ကိုဘာမားဟာဒီပြိပခမှာအမေရိကန်အနေနဲ့သိတဲ့တဲ့ဝင်ဝင်အခြေအနေမျိုးရောက်မှာကိုသတိထားခဲ့တယ်လို့ Wilson Center က Will Pomerance ကပြောပါတ
ယ် Obama at the start of the crisis was always looking for what he described as an off ramp of trying to somehow downplay the crisis
Obama ကသူ့ဆိုအပြင်ပြိပကကိုတနည်းနည်းနဲ့ထိန်းချုပ်ပြီးစစ်ပွဲကိုအဆုံးသတ်ရင်နှီးလန့်ရှာခဲ့တာပါ American ကအကူအညီတွေတိုးပြီးတဲ့အခါ Russia ကလည်းပိုထောက်ပံ့လာမယ်ဆိုရင်ပိုကြီးမားတဲ့ပြိပကဖြစ်လာမှာကိုဆွေခဲ့တာပါ။
သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကယူကရိန်းပေါ်သိအမြင်မကောင်းလာပေမဲ့တင်ကားဖြတ်ဒုံးတွေအပါအဝင်တိုက်ခိုက်ရေးလက်နက်တွေပေးဖို့ထရမ့်အစိုးရကအတည်ပြုခဲ့တယ်လို့ Brookings Institution က Michael Ohan လုံကပြောပါတယ
်။ I think that ultimately in his gut President Trump has not really wanted to help Ukraine.
တကယ်တမ်းကျတော့သမ္မတထရမ့်စီတဲမှာယူကရိန်းကိုကူညီခြင်းလှတာမဟုတ်ပါဘူး။ဒါပေမဲ့အဆုံးကျတော့သူကူညီရမယ်ဆိုတာကိုသူ့ခေါင်းနဲ့သူ့အကြံပေးတွေကပြောခဲ့တာ
ပါ။ကျွမ်းကျင်သူတွေအဆိုအရတိတ်ကိုလိုအပ်နေတဲ့စစ်တင်နှန်းပေးဖို့အပါအဝင်ဒီဘန်နာနှစ်အတွက်စီးရေးအကူအညီဒေါ်လာ391တန်းယူကရိန်းကိုပေးဖို့လွှတ်တော်ကဖေဖော်ဝါရီလမှာအတည်ပြုခဲ့ပါတယ်။ Wilson Center ကသူတည်သည့် Will Pomerance ကအခုလိုပြောပါတယ
်။ Ukraine at the time of the beginning of this war the army like much of the country
ဒီစစ်ပွဲစတဲ့အချိန်မှာယူကရိန်းစစ်တပ်ကတိုက်ပီရဲ့တခြားဌာနအများစုလိုပဲပျက်စီးယူရင်းပြီးအကျင့်ပြတ်ခြားစားမှုကကြီးစိုးနေခဲ့တာပါတိုက်ပွဲဝင်တပ်ဖွဲ့တစ်ခုနေတဲ့တောင်မှတရှိနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူ
းအမေရိကန်ကူညီဟာတခြားနိုင်ငံတွေကိုပေးတဲ့အစီအရေးကူညီနဲ့နှိုင်းယှဉ်ရင်ပမာဏနည်းပေမဲ့ယူကရိန်းရဲ့စွမ်းရည်နဲ့စိတ်ဓာတ်ကိုတိတိတတ်တာတိုးတက်စေခဲ့တယ်လို့မိုက်ကယ်အိုဟန်လွန်ကပြောပါတယ
် We give a lot more aid to Afghanistan I think it's several billion dollars
Afghanistan ကိုပေးတာကအများကြီးပိုပါတယ်တနည်းကိုဒေါ်လာဘီလီယံအတော်များမယ်လို့ကျွန်တော်ထင်ပါတယ်လက်ရှိအချိန်မှာအီရတ်ကိုလည်းအလားတူပမာဏလောက်ပေးနေတယ်လို့ကျွန်တော်ထင်ပါတယ
်ဒီလိုအကူအညီပေးနေတာကယူကရိန်းကိုအနီးကမ္ဘာမေးနိုင်ငံတစ်ခုအဖြစ်အမေရိကန်ကသတ်မှတ်ပြီးကြောတော့နောက်ခံပေးနေတယ်ဆိုတာရုရှားကိုအခိုင်အမာပြောတာလည်းဖြစ်တယ်လို့သမ္မတကိုတရားဆက်ဆိုရေးမကြာသေးခင်ကလုပ်တဲ့ကြားနာပွဲတွေအတွင်းနိုင်ငံရေးဌာနဝါရင်တာဝန်ရှိသူတွေကပြောပါတယ်ဒီထဲမှာရုရှား၊ယူကရိန်းနဲ့ယူရေးရှားဒေသဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးလော်ရာကူပါလည်းတူအပါအဝင်ပ
ါ We also provide security assistance so that Ukraine can negotiate a peace with Russia from a position of strength
ယူကရိန်းနဲ့အကောင့်နဲ့အနေအထားတစ်ခုနဲ့ရုရှားနဲ့ငြိမ်းချမ်းရေးဆိုင်ရာစစ်ဆက်ဆွေးနွေးနိုင်အောင်ယူကရိန်းကိုစစ်ရေးအကူအညီပေးနေပါတယ်ဒီစစ်ပွဲမှာတည်ဆုံးသူပိုပြီးတော့တိုးလာနေပြီး2014ခုနှစ်မှာရုရှားကျူးကျော်ခြင်းကလေးကဆိုရင်ယူကရိန်းနိုင်ငံသား14,000အသက်ဆုံးခဲ့ရပြီပါပြီ
ဒီဇင်ဘာလအစောပိုင်းမှာယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီကကိုယ်စားလှယ်တွေပါရီမြို့မှာစီဝေးပြီးပြည်ပခအဆုံးသတ်ရေးဆွေးနွေးကြဖို့ရှိပါတယ်အမေရိကန်ကတော့အဲ့ဒီဆွေးနွေးပွဲမှာပါဝင်ဖို့မရှိပါဘူးခင်ဗျာ